2022ခုနှစ်အာဏာသိမ်းမှုကြောင့်အနာခတ်ပျောက်သွားတဲ့တိမ့်နဲ့တန်းနဲ့ချီတဲ့ကလေးတွေလူငယ်တွေထဲမှာမောင်အီတူလည်းပါဝင်ပါတယ်မောင်ဤတူဟာ 2019-2020 ပညာသင်နှစ်ဆယ်တန်းအောင်ပြီကစားမှာအသက်18နှစ်ပါသူဟာဆယ်ကျော်သက်တယောက်အနေနဲ့အာနာမသိန်းခင်အထိအာအင်အပြည့်အနာခတ်အတွက်မျှော်လင့်ချက်တစ်ပုံတစ်ပင်နဲ့ပျော်ရွှင်ခဲ့ပါတယ်အခုတော့သူ့ရဲ့မျှော်လင့်ချက်တွေဟာမှိန်ဝါပျောက်ကွယ်ရပါပြီဒါပေမဲ့သူဟာမှိန်ဝါသွားတဲ့အနာခတ်အတွက်ဝမ်းနဲ့အားငယ်မနေအားပဲသူ့လောက်မှပညာသင်ခွင့်မရရှာသေးတဲ့အဆပြေဒုက္ခတွေကလေးတွေအတွက်သူတက်နိုင်တာလေးနဲ့ကူညီနေပါတယ်
နော်ခုကသကိုင်းတိုင်းရဲ့သကိုင်းတိုင်းတွေကရွာလေးတရွာမှာအမျိုးသားညီညီအစိုးရ NUG ကဖွင့်ထားတဲ့ NUG level ကနေဖွင့်ထားတဲ့အတင်းကျောင်းလေးမှာမူလာလမ်းမှာစပြနေပါတယ်ဗျဒီနေရာကိုရောက်လာတာတော့ကျွန်တော်ဦးလေးကအာနာသိမ့်ပြီးတဲ့နေ့ကျမှကလေးတွေရဲ့ပညာရေးနောက်ကျမှဆိုးလို့ဆိုတော့ဦးလေးကကျောင်းစဖွင့်တော့ကျောင်းစဖွင့်တော့ကျွန်တော်တို့ volunteer အနေနဲ့ရောက်ရှိလာတဲ့ဒီကျက်ကလေးတွေရဲ့ပညာရေးကိုနှောင့်နှေးသွားမှဆိုလို့ကျွန်တော်ဒီနေရာဝင်ပါရရင်ဖြစ်ပါတယ်ဗ
ျ NUG ပညာရေးဝန်ကြီးဌာနရဲ့ညွှန်ကြားချက်နဲ့တင်ကြားနေတဲ့အဲ့ဒီအကြောင်းကို2022ခုနှစ်ဇွန်လမှာမူလတန်းအဆင့်အကြောင်းအဖြစ်ဆရာဆရာမ9ယောက်နဲ့စဖွင့်ခဲ့ပါတယ်စည်တနာဝန်ထမ်းလှူအားပေးဆရာဆရာမတွေကိုတင်နန်းပေးဖို့လိုအပ်လာတာကြောင့် CDN ဆရာမတွေနဲ့ထပ်မံချိန်ဆက်ရင်းနဲ့အခုတော့ဆရာဆရာမအင်အား15ယောက်နဲ့ကျောင်းသား150ဝန်းကျင်ကိုပညာသင်ပေးနေနိုင်ပါပြီ။အဲ့ဒီဆရာတွေထဲမှာမောင်ဤတူလည်းပါဝင်ပါတယ်။ဆယ်တန်းအောင်ပြီကစားကတော့မောင်ဤတူရဲ့အနာဂတ်စီမံကိန်းတွေထဲမှာအခုလိုတနတ်တန်ဘုံတန်နေကြခလေးတွေကိုစတင်ဖို့မပါဝင်ခဲ့ပါဘူး။ဒါပေမဲ့စစ်မီတောက်နေတဲ့ဇာတိမြေကခလေးတွေရဲ့လိုအပ်ချက်ကိုကိုယ်တိုင်မြင်ရတဲ့အခါသူဟာကြာရနေရကပါဝင်ရပါတော့တယ်။အစီအစဉ်မရှိအတွေ့အကြုံမရှိမှအခက်အခဲတွေနဲ့ကြုံခဲ့ရပါတယ်။ဒါပေမဲ့ခံယူချက်တစ်ခုနဲ့သူဖြတ်ကျော်နေတယ်လို့ပြောပါတယ
်အခက်ခဲတော့ကြုံတာပါဗျာ2019-2020မှကျွန်တော်တက္ကသိုလ်ဝင်တာဆောင်ဝဲအောင်တယ်အဲကလေးတွေကိုဘယ်လိုထင်းကြောင်းရမလဲဘယ်လိုစတင်ပြရမလဲသူတို့ဘယ်လိုနားလည်အောင်ရှင်းပြရမလဲဆိုတော့အဲ့လိုမျိုးခက်ခဲတွေအဲကလေးတွေနဲ့ဘယ်လိုလိုကလေးတွေဘယ်လိုစတင်ရမလဲဆိုတာလည်းအခက်ခဲတွေရှိပါတယ်ဗျဒီတော်လန်ရေးကြီးအတွင်းမှာပြင်းနေတဲ့ကလေးတွေရဲ့အဲပညာရေးနှောင့်နှေးသွားမှဆိုရတဲ့ရဲ့မဲအွန်လိုင်းလူမျိုးနောက်ထပ်မပေါ်ပေါက်ဖို့ရဲ့အတွက်ကျွန်တော်ဒီအခက်အခဲကိုလူစိတ်တက်နဲ့ဖြတ်ကျော်နေပါလေဗ
ျ။စကိုင်းတိုင်းဟာအာနာသိန်းနာကိုဆန့်ကျင်တော်လှန်မှုအားကောင်းတာကြောင့်စစ်ကောင်စီကပြစ်မှတ်ထားပြီးတော့ရရဆက်ဆက်နှိမ်နင်းတာခံရတဲ့ဒေသတစ်ခုဖြစ်ပါတယ်။လွတ်လပ်တဲ့သုတေသနအဖွဲ့တစ်ခုဖြစ်တဲ့ဒတာဖော်မြန်မာရဲ့2023ခုနှစ်ဇွန်လအတွင်းထုတ်ပြန်ချက်အရအာနာသိန်းနှစ်နှစ်ကျော်အတွင်းစကိုင်းတိုင်းမှာနေအိမ်9သိန်း3000ကျော်မိရှုဖြစ်စီခံခဲ့ရပါတယ်။ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာပေါင်းစပ်ညှိနှိုင်းရေးမှူးရုံး UNOCHA ရဲ့2023ခုနှစ်ဇွန်လ23ရက်ထုတ်ပြန်ချက်မှာတော့အာနာသိန်းပြီးတဲ့နောက်စကိုင်းတိုင်းကဒေသခံ9သိန်း6000ကျော်နေရက်စွန့်ခွာထွက်ပြေးရပါတယ်။မောင်အီတူစာတင်ပေးနေတဲ့အကြောင်းလေးကကလေးတွေဟာအဲ့ဒီမိရှုခံရတဲ့အိမ်တွေမှာနေထိုင်ခဲ့သူတွေဖြစ်တယ်လို့သူကိုယ်တိုင်ကလည်းနေရက်စွန့်ခွာထွက်ပြေးရတဲ့စကိုင်းတိုင်းဒေသခံ9သိန်းခွဲကျော်တဲ့ကတယောက်ဖြစ်ပါတယ်။ကိုယ်တိုင်ကစစ်ဘေးဒုက္ခတဲ့အဖြစ်တနတ်တန်ဘုံတန်ကြီးအကြနေထိုင်ရသူမို့သူကဒီတော်လန်ကြီးကိုအမြန်အောင်မြင်ချင်နေပါတယ်။အောင်မြင်မယ်လို့ယုံကြည်တယ်လို့လည်းသူကပြောပါတယ
်။ကျွန်တော်လက်ရှိတော်လန်ကြီးကတော့ယုံကြည်ချက်ကတော့နိုင်ကိုနိုင်ရမယ်ဆိုတဲ့ယုံကြည်ချက်ရှိပါတယ်။ကျွန်တော်ရွယ်လူတငယ်ချင်းတွေကိုတော့မျိုးပေါ်မှာနေတဲ့တွေရောတော့ချိန်မှာနေတဲ့တော့ချိန်မှာနေတဲ့ငွေချင်းတွေရောအဲတော်လန်ရေးမှာတောင်းတနေရနေပါဝင်စီချင်ပါလေဗျအ
ာနာသိမ်းပြီးတော့နှစ်နှစ်အတွင်းကျောင်းပြင်ပရောက်သွားတဲ့ကျောင်းသား 9.8 တန်းရှိတယ်လို့နိုင်ငံတကာအကူအညီပေးရေးအဖွဲ့တစ်ခုဖြစ်တဲ့ Save the Children က2022ခုနှစ်ဇွန်လမှာထုတ်ပြန်ခဲ့ပါတယ်မောင်ဤတူဟာအဲ့ဒီထဲကတယောက်ဖြစ်ပြီးတော့ပညာဆက်တင်ခြင်းနဲ့မျှော်လင့်ချက်လဲပြင်းပြင်းပြပြရှိနေပါတယ်။ကျောင်းပြင်ပရောက်သွားသူတွေအားလုံးမှလည်းသူ့လိုမျှော်လင့်ချက်ရှိနေမှာဖြစ်ပြီးအဲ့ဒီမျှော်လင့်ချက်တွေအမြန်ပြည့်စေခြင်းနဲ့လို့မောင်ဤတူကပြောပါတယ်ရှင်
။ကျွန်တော်တို့မျှော်မှန်းထားတာကတော့ဒေါ်လာကြီးနိုင်ပြီးတော့ကျွန်တော်တို့လည်းတက္ကသိုလ်လေးကိုလည်းတက်ရောက်ဖွင့်ရခြင်းမှာတည်ရလို့မျှော်လင့်ထားပါတယ်
။မကြောက်နဲ့သမီးမကြောက်နဲ့